ခင်စစ်ကုမ္ပဏီကအတရေဖျက်မှုနဲ့တရားစွဲဆိုခံထားရတဲ့ကချင်ပြည်နယ်မြကြီးနားအခြေစိုက်မြကြီးနားသတင်းချန်နယ်ကအမှုဆောင်ဒါရိုက်တာနဲ့သတင်းတောက်နှစ်ဦးကိုဝိုင်းမော်မြို့နယ်တရားရုံးကမတ်လ17ရက်နေ့ကအာမခံပေးလိုက်ပါတယ်။တရုတ်တရှူငပြောနဲ့ပတ်သက်ပြီးသတင်းရေးသားခဲ့တဲ့အတွက်တခင်စစ်တပ်ထုတူးဖော်ရေးကုမ္ပဏီကအတရေဖျက်မှုရဇသားကြီးပုံမှန်900နဲ့မတ်လ4ရက်နေ့မှာဝိုင်းမော်မြို့နယ်တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။တရားစွဲဆိုခံထားရတဲ့မြကြီးနားဂျာနယ်သတင်းတော့မတ်မွန်းမွန်းပန်ကဥပဒေကြောင်းတိုင်းတရားစွဲဆိုမှုကိုရင်ဆိုင်သွားမှာဖြစ်ပြီးအမှန်တရားတိုင်းဖြစ်စေခြင်းတယ်လို့ပြောပါတယ်
။မင်္ဂလာတဲ့တရားကြောင်းကဖြစ်လို့ရေးတာပေါ့နော်။အများပြည်သူအတွက်ပြီးရင်နောက်တစ်ခုကသဘောယူနေရေးတာဆိုသုံးချက်ပေါ့နော်။အချက်သုံးချက်အဲ့ဒီအချက်သုံးချက်နဲ့ရေးတာဖြစ်တဲ့အတွက်ကြောင့်ပေါ့နော်။ဒါကိုတရားဥပဒေတိုင်းပဲတော့သွားဖို့ရှိပါတယ်။ issue ကပြောကတရုတ်တွေပဲလုပ်တယ်။ကားတွေကစပေါ့နော်။အကုန်လုံးတရုတ်တွေပဲ။
မြကြီးနားဂျာနယ်နဲ့တခင်စစ်ကုမ္ပဏီတို့အကြားအပြန်အလှန်တရားစွဲဆိုမှုနဲ့ပတ်သက်ပြီးဂျာနယ်အမှုဆောင်ဒါရိုက်တာဦးဘရမိုင်ကခုလိုပြောပါတယ်
။ကျွန်တော်တို့ဆက်ရှင်နေမှာအဲရုံးဝင်ထွက်မှာကျွန်တော်တို့ရဲ့ဒီအမှုစင်းနဲ့တွေ့ရပြ။သူကလည်းကျွန်တော်တို့ဆွဲထားအမှုဒီနေ့ပဲရုံးမှလာတင်တယ်ဆိုပြီးမှတော့သူကအဲ့လိုပြောပါတယ်ဗျ။သူတို့ကျွန်တော်တို့ဆွဲထားတဲ့ဒီပုံမှန်900ဆိုတာကလည်းကျွန်တော်တို့ကကျွန်တော်တို့မှအထောက်အထားအပြည့်စုံနဲ့ကျွန်တော်ပြန်ပြီးမှထုတ်ချေသွားမှာပါဗျ။နောက်ပြီးမှကျွန်တော်တို့မှတက်တည်လိုက်ထက်ဆိုပြီးမှကျွန်တော်တို့ရွာသားတွေလည်းရှိပါတယ်ဗျ
။တခင်စစ်ကုမ္ပဏီဟာတက်ထုတူးဖော်ရေးကုမ္ပဏီလို့စိုင်းပုံမှာပါဝင်ပေမဲ့တရုတ်တရှူငပြောတွေကိုဝိုင်းမော်မြို့နယ်အတွင်းဧကတောင်းကနန်းနီးပါးလောက်ကင်တာရဲ့ရှိကြောင်းပြည်တော်စုတိုင်းရင်းသားတောင်းသူလယ်သမားများတမကအတွင်းရေးမှူးဦးထွန်းအေးကပြောပါတယ်
။ဟောခါတော့သူကြီးလေးပါဗျာသူဒိတ်လို့မှမကြတာသူဝိုင်းမော်တခုတော့မှသူတခေစင်းကုန်ပြီနေတယ်သူကတော့ဒီဧကတရားကျော်ဒါဧကစင်းကုန်50ဒါဟိုကဘလောက်ဆိုပြီးတော့သူဝေးစင်းကုန်မယ်ဆိုခေါ်ပြီးတွင်းလာပြီနေရာလေးသူချထားပြီးတာပဲနော်။ဟုတ်ပါဗျာအခုဝင်လို့နေတာတရုတ်တွေရဲ့ဟာဒီတတုတွေသူ့ဖို့ရေးပါညာအကြောင်းပြတတုတွေသူ့ဖို့ရေးဘလောက်ထိသူ့ကိုလိုက်စေတင်ပြီးဘလောက်လောက်ကာလာရှိလို့လဲပြန်ဆက်လိုက်ပါသူတို့မှရှိတော့မိပိုင်ဆိုင်မှုဘာမှမရှိပါဘူးဆန်စင်းနဲ့တိုင်းပြည်ကိုခေါ်ဆောင်ပြီးလုပ်မယ်ဆိုရင်ကျွန်တော်ကဘာမှမပြောဘူးကွာ
တခင်စစ်ကုမ္ပဏီဟာတတုတူးဖို့ရေးလုပ်ငန်းအဖြစ်အမိခံထားသလိုတိုင်းသားလုပ်ငန်းရှင်ဆိုပြီးလုပ်ကင်နေပေမဲ့တရုတ်နိုင်ငံသားတွေရဲ့အထောက်ပံ့နဲ့တရုတ်တရှူငပြောတွေကိုဝိုင်းမော်မြို့နယ်မှာစိုက်ပျိုးနေကြောင်းပြောပါတယ်တရုတ်တရှူငပြောတွေကိုတရားမဝင်စိုက်ပျိုးမှုနဲ့ပတ်သက်ပြီးပြည်내အစိုးရကလည်းပါဝင်ပတ်သက်နေကြောင်းဒီအကြောင်းတွေကိုလည်းလေ့လာစုံစမ်းပေးဖို့အချက်လက်တွေစုဆောင်ပြီးမတ်လ6ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့မုံရွာခီးစဉ်အတွင်တိုင်စာပို့ထားကြောင်းဦးထွန်းရေးကပြောပါတယ်တရှူငပြောကုမ္ပဏီတွေအများစုဟာတိုင်းသားလုပ်ငန်းရှင်အမိခံထားကြောင်းအလို့သမားတွေကိုလော်အားကအပြည့်အဝမပေးချေတာတွေရှိတယ်လို့ဒေါ်ဖုံးရံမြို့နယ်ခါကူးကျေးရွာကအမိမဖော်လို့တဲ့ဒေသခံတအူကပြောပါတယ်
ကျင်းစေကတာကတော့တိုင်းရင်းသားပဲပြီးခါလုတာပြည့်တွေလုတာသူအားကလောအခမြရာမြတော်ရင်းရတာအဲ့ဒါကျွန်မတော့ကတော့တရက်ကို6000လုံးမော်အတကကတော့9ရက်ကိုနေ့တစ်ပတ်ကိုတစ်ခါရှင်းတာပေါ့ဒါလေးကြတော့တကသုတ်ပတ်ဆောင်မြောက်တမီကြတော့အလားဆက်ကြတာအဲ့တလားနေကနလားနလားနေတုံးလားကတော့ဘာမှတော့ပြီးတော့ဦးဗျာ
ကချင်းပြည်နယ်အတွင်းတ िश ူးငပြောစိုက်ပျိုးမှုနဲ့ပတ်သက်ပြီးသတင်းရေးသားခဲ့တဲ့မြကြီးနားဂျာနယ်သတင်းတောက်တွေကိုတခင်စစ်ကုမ္ပဏီကဖေဖော်ဝါရီလ26ရက်နေ့ကအတင်းကျပ်ခေါ်ဆောင်ပြီးကိုတိလက်ရောက်ရိုက်နှက်ခဲ့တာတွေရှိခဲ့တယ်လို့သတင်းတောက်တွေရဲ့ပြောပြချက်အရသိရပါတယ်။အမှုကိစ္စနဲ့ပတ်သက်ပြီးတခင်စစ်ကုမ္ပဏီကို RFA ကဆက်သွယ်ခြင်းမှာအခုလိုပြောပါတယ်
။ဘာမှဟောခြေစလို့အစီအစဉ်မရှိပါဘူး။နောက်ခြေစုပ်တင်ပါတယ်။နောက်ရည်လိုက
်။တခင်စစ်ကုမ္ပဏီအနေနဲ့တရုတ်တရှူငပြောတွေကိုစိုက်ပျိုးတာမရှိကြောင်းမတ်လ26ရက်နေ့ကကုမ္ပဏီတာဝန်ရှိသူတူက RFA ကိုညင်းဆိုထားပါတယ်။မြကြီးနားဂျာနယ်သတင်းတောက်တွေကိုလာမဲ့မတ်လ25ရက်နေ့မှာဝိုင်းမော်မြို့နယ်တရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့အောင်သိန်းခါပါ